ဘင်္ဂလားဒေ့ရှ်နဲ့မြန်မာတန်တမာနဲ့အရာရှိနိုင်ငံကူးလက်မှတ်ကန်ဆောင်ထားသူတွေအတွက်ပြည်ဝင်ခွင့်ဗီဇာလျှောက်ထားစရာမလိုတဲ့နှစ်နိုင်ငံသဘောတူချက်ကိုရပ်ဆိုင်းထားရကန်နဲ့အခုပြန်ပြီးကျင့်သုံးဖို့အတွက်မြန်မာအာဏာပိုင်တွေကပြီးခဲ့တဲ့သတင်းပတ်စက်တင်ဘာ14ရက်နေ့ကသဘောတူလိုက်ပြီလို့မြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တန်မကြီးရဲ့ချက်သပရင်းနဲ့ပြောကြားချက်ကိုဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြပါတယ်။အခုလိုသဘောတူညီချက်ရဖို့အတွက်တန်မကြီးဒေါက်တာမက်မွန်ဝါဟိုဆန်ဟာမကြာခင်သတင်းပတ်တွေတွင်ကြိုးစားခဲ့တာဖြစ်ပြီးတော့အခုနိုင်ငံခြားရေးရုံးတွေဟာလည်းဒီနားလည်မှုစာချုပ်လွှတ်အတွက်တင်ဝင်လုံထုံးလိုအပ်ချက်တွေပြည့်စုံအောင်လုပ်ကင်ပြပြီလို့ပြောပါတယ်။ဒီနားလည်မှုစာချုပ်လွှတ်ကို2004ခုနှစ်ကလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးကိုဗစ်ကာယောဂါကူးစက်မှုတွေတင်းကျပ်တဲ့ထိန်းချုပ်မှုတွေလုပ်နေချိန်မှာ2020မတ်လ28ရက်နေ့မှာမြန်မာဘက်ကယာယီရပ်ဆိုင်းထားလိုက်တာဖြစ်ပါတယ်။ဒီနှစ်နိုင်ငံနားလည်မှုစာချုပ်လွှတ်ကနိုင်ငံကူးလက်မှတ်ကန်ဆောင်ထားသူတွေဟာတစ်ဖက်နိုင်ငံမှာဗီဇာမပါဘဲရပ်ပေါင်း90အထိအများဆုံးသွားလာခွင့်ရပါတယ်။အခုလိုစာကြုံလောပြန်အသက်ဝင်လာတာဟာအစိုးရအရာရှိတွေတည်ဝင်လာရမှုအဆင်ပြေစေုံနဲ့မကဘဲနဲ့နှစ်နိုင်ငံအိမ်နီးချင်းနှစ်နိုင်ငံလက်ရှိဆက်ဆံရေးတွေပိုခိုင်မာလာစေမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။